ဘင်္ဂလားဒေ့ရှ်နဲ့မလေးရှားနိုင်ငံကြားလူကုန်ကူးတဲ့လုပ်ငန်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားအများပြားပါဝင်နေတာကိုမလေးရှားရဲတပ်ဖွဲ့ကဖော်ထုတ်နိုင်ခဲ့တယ်လို့မလေးရှားရဲတပ်ဖွဲ့ဒုအကြီးအကဲကပြောကြားပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ကုမ္ပဏီကသူတို့နိုင်ငံသားတွေကိုလူစုပေးပြီးမလေးရှားကုမ္ပဏီဘက်ကတော့မလေးရှားနိုင်ငံထဲဝင်ရလွယ်ကူအောင်စီမံဆောင်ရွက်ပေးနေကြောင်းအဆိုပါရဲတပ်ဖွဲ့အကြီးအကဲကပြောတာပါ။မလေးရှားရဲတွေအနေနဲ့ဒါကိုတစ်နှစ်လောက်စောင့်ကြည့်ခဲ့ကြောင်းဒုရဲချုပ်အီဘရာဟင်ကသတင်းနောက်တွေကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလူကုန်ကူးမှုမှာပါဝင်ပတ်သက်နေတယ်လို့သံသယရှိတဲ့ကွာလာလမ်ပူးနိုင်ငံကလီစိတ်ကလာဝကဝန်ထမ်း600ကိုလည်းအခြားနေရာတွေကိုရွှေ့ပြောင်းနေရခြားထားပါတယ်။နှစ်ဖက်ကုမ္ပဏီတွေဟာမလေးရှားလာဝကအရာရှိတွေရဲ့အကူအညီနဲ့နောက်ထပ်ဘင်္ဂလီတွေကိုမလေးရှားနိုင်ငံနဲ့သွင်းဖို့ကြိုးပမ်းခဲ့တယ်လို့မလေးရှားဒုဝန်ကြီးချုပ်ဟာမီဒီကပြောပါတယ်။ဒီလူကုန်ကူးမှုကိုစုံစမ်းဖော်ထုတ်နိုင်မှုအတွက် KL လီစိတ်ကလာဝကအရာရှိ2ဦးအပါအဝင်စုစုပေါင်း5ဦးကိုဒီဇင်ဘာ15ရက်နေ့ကဖမ်းဆီးထားပါတယ်။